ဆက်တင်တဲ့အတိုက်ရကပြန်လာတဲ့လူငယ်ခွန်20ကျော်ကိုစစ်ကောင်စီတပ်တွေကကြားပြင်းတဲ့ပြုစုမြို့စစ်စေးရေးဂိတ်မှာစစ်စေးဖမ်းဆီးရခဲ့တဲ့အကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်တော်နိုင်ကုန်းနေပါတိုင်းဒါလက်နက်ကဖွဲ့တစ်ခုမှာစစ်တင်တဲ့အတိုက်ရောက်ပြီးနေရပြန်လာတဲ့လူငယ်တွေပြုစုမြို့နေစားစစ်စေးရေးဂိတ်မှာဖမ်းဆီးခံရတယ်လို့ပြုစုမြို့ခံသူကပြောပါတယ်
သူတို့တွေကိုဧပြီလ3ရက်နေ့ညမှာဖမ်းဆီးခဲ့တာဖြစ်ပြီးလက်ရှိလွယ်ကောကျင်းဆောင်မှာစစ်ဆေးနေတယ်လို့သူကဆိုပါတယ်သူတို့တွေကိုမြေတဲကနှစ်စီးနဲ့တင်ဆောင်လာပြီးတောကနေမြို့ပေါ်ပြန်လမ်းမှာဖမ်းဆီးခံရတာဖြစ်ပါတယ်သူတို့ရဲ့ဖုန်းကိုစစ်ဆေးတဲ့အခါမှာစစ်တင်တန်းတက်နေတဲ့ဓာတ်ပုံတွေကိုပါတွေ့ရတယ်လို့အဆိုပါဖရူဆူဒေတာခန်ကပြောပါတယ်သူတို့ဖမ်းပြီးချင်းတပ်ပုံတ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ လည်းကြိုးပမ်းလာခဲ့တာပါစစ်အာဏာရှင်စနစ်ကိုလက်နက်ကင်တော်လှန်လူတဲ့လူငယ်တွေရဲ့စိတ်အားထက်သန်နေမှုပေါ်မှာလွိုင်ကုံမြို့နယ်နိုင်ငံရေးသမားတူကအခုလိုမြင်ပါတယ်
ကျွန်တော်မြင်မှာတော့ဘယ်နိုင်မှုတွေတူကရှိပြန်နေမှာသာပြီးတော့ထက်ကြတာပေါ့ဆက်ရအောင်ဒီမှုကကျဲပြီးမှမှုရှိတယ်ဆိုလို့ရှိရင်တော့သူတို့လည်းမိသားစုတွေရဲ့စီကေပေါ့နော်ဒီတော့ဒီနေရာနဲ့ပေါ့ဘယ်မျိုးတွေတင်ဆက်ရဲဘယ်မျိုးပေါ့နော်ရှင်ပြောဆိုဒီနေ့မှာတော့ဖြစ်ပြညာတော့ပဲတင်လို့ရမယ်ရှင်နေနေကြတယ်နေနေကြတော့ရဖို့တော့မပြေတော့တော့ဒီနေ့ပြောင်းနေတဲ့တပ်ပြင်းတဲ့အားတဲ့ဒီနေ့အခုကိုသူတို့လေးလာစီကူရပေါ့နော်ဒီပေါ်မှာဟိုဖန်စီမှုတွေရှိလာတော့တော်တော်လေးကိုဆုံးရှုံးမှုခုလို့ကျွန်တော်မြင်တယ်အခုဒီနေ့လည်းစစ်ကြွနေကြတယ်လေရှင်ပြောရင်တော့ဟို PPE မရှိဘူးဆိုတော့လုံချမှုတွေကဟိုရာနေတိုင်းမှာလည်းဖြစ်တော့ကြတယ်ရောက်တယ်လို့ဆိုရင်လည်းဆင်ဆာသွားကြတယ်အဲဒီလိုပေါ့နော်ဆိုတော့ဒါလည်းဟိုလုံချမှုတို့တဲ့ရန်ကိုဆွေးရစီအဖြစ်တယ်ပေါ့နော်
လက်ရှိအချိန်မှာကရင်ပြည်နယ်၊ကချင်ပြည်နယ်နဲ့ကယားပြည်နယ်တွေမှာအခြေစိုက်တဲ့တိုင်းဒေသလက်နက်ကန်ဖွဲ့စည်းတွေမှာစစ်တင်တန်းတက်ရောက်နေသူတွေလည်းရှိနေတာပါပြီးကြတဲ့ဧပြီလ17ရက်နေ့ကလည်းပဲခူးတိုင်းရွှေကျင်မြို့နယ်မှာနယ်စပ်ကနေပြန်လာတဲ့စစ်တင်တန်းဆင်းလို့ယူဆရတဲ့လူငယ်17ဦးကိုစစ်တပ်ကနေစစ်ဆေးဖမ်းဆီးခဲ့တဲ့ဖြစ်စဉ်လည်းရှိခဲ့ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်ခင်ဗျာ